အိန္ဒိယနိုင်ငံသားဂျက်စမစ်ဟာကင်းစာတာကိုထရမ့်အစိုးရအဖွဲ့ကနိုင်ငံခြားသားမူဝင်မှောင်ခိုရာဇာအဖြစ်နဲ့ကြေညာပြီးအရေးယူဒဏ်ခတ်မှုတွေချမှတ်လိုက်ပါတယ်။ဟာကင်းစာတာနဲ့အတူတခြားလူပုဂ္ဂိုလ်နဲ့အဖွဲ့အစည်း6ခုအတွက်လည်းအရေးယူဒဏ်ခတ်တာပါ။အဲဒီထဲမှာသူ့မိဘတွေလည်းပါဝင်ပြီးသူတို့ဟာသူ့လုပ်ငန်းလေပတ်ရေးအတွက်အကူအညီပေးသူတွေလို့ဆက်ဆွဲပါတယ်။ဟာကင်းစတားရဲ့ကမ္ဘာတလောမူဆေးမှောင်ခိုရောင်းဝယ်မှုနဲ့ငွေမဲခွာချတဲ့ကွန်ရက်ဟာဘိန်းဖြူနဲ့ OPH မူဆေးဝါတွေကမ္ဘာတလောမှောင်ခိုခိုးသွင်းမှုမှာပါဝင်ပတ်သက်နေတယ်လို့ American ဘဏ္ဍာရေးဌာနအကြီးတန်းအရာရှိကပြောပါတယ်။ဟာကင်းစတားဟာ UAE Arab ဆော်ဘွားများသမရနိုင်ငံမှာနေသူပါ။သူဟာ American ပြည်ထောင်စု Australia, Britain နဲ့ New Zealand နိုင်ငံတွေကိုဘိန်းဖြူကုတ်ခင် OPH နဲ့တခြားမူဆေးတဲ့ဆေးဝါတွေမှောင်ခိုခိုးသွင်းနေတယ်ကမ္ဘာ့နှံမှုရဲ့မှောင်ခိုရောင်းဝယ်လုပ်ငန်းကိုလုတ်ကင်နေတယ်လို့အဆက်ဆွဲခံရပါတယ်။ American ဘဏ္ဍာရေးဌာနကသူဟာ UAE မှာရှိတဲ့သူ့ကုမ္ပဏီကတဆင့် American ဒေါ်လာတန်းရာနဲ့ချီပြီးငွေမဲကနေငွေပြူခွာချတယ်လို့ပြောပါတယ်။ American ပြည်ထောင်စုတရားရုံးဂျူရီအဖွဲ့ကသူ့ကို2018ခုနှစ်တုန်းကမှုရဲ့မှောင်ခိုနဲ့ငွေမဲခွာချနဲ့အမှုပေါင်း46မှုနဲ့တရားစွဲဆိုခဲ့တာပါ။အခု American ရဲ့အရေးယူတန်ခတ်မှုတွေရဟကင်းစင်တာရဲ့ American ပြည်တော်စုကပိုင်ဆိုင်မှုအလုံးကိုထိန်းချုပ်လိုက်တဲ့အပြင် American နိုင်ငံသားတွေသူနဲ့စီးပွားရေးလှုပ်ဆောင်မှုမလုပ်ဖို့လည်းပိတ်ပင်လိုက်တာပါ